မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American Outlook တော် Democracy Partnership Committee ရဲ့ဥက္ကဋ္ဌ Mr. Peter နဲ့အဖွဲ့ဝင်9ဦးတို့ဟာမြန်မာနိုင်ငံသားဝင်ကြီးဒေါင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်း 10:00 လောက်ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံမှုမှာမိနစ်30ကျော်ကြာမြင့်ခဲ့ပြီးတော့အဓိကအားဖြင့်နှစ်နိုင်ငံလွှတ်တော်နှစ်ရဲ့ကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးအေးဆိုးက VOA ကိုပြောပါတယ်။
ဒီနေ့တွေ့တယ်မနေ့10နာရီကဒီနိုင်ငံကြီးဝင်ကြီးသူကနိုင်ငံကြီးဝင်ကြီးအနေနဲ့လက်ခံတွေ့ဆုံလာဆိုတော့သူ့အေကမ်းမှာလာတွေ့တယ်အတိကတော့နှစ်နိုင်ငံဆက်ဆံရေးပေါ့အဲ့ဒီအချိန်မှာအသေးစိတ်ကတော့ဒီနှစ်နိုင်ငံဒီလွှတ်တော်တွေအချင်းချင်းဆက်ဆံရေးပေါ့ဟို legislative branch နှစ်ခုဆက်ဆံတာပေါ့လေလွှတ်တော်ဆိုပေမဲ့တူကလွှတ်တော်လို့ဗမာကတော့သုံးတာဆိုတော့အတိကတော့ဗမာ legislative branch နဲ့ဟိုဘက်က American legislative နှစ်ခုကြားပါဘူးဆောက်ရုပ်
Mr. Peter နဲ့အဖွဲ့ဝင်တို့ဟာဒေါင်ဆန်းစုကြည်နဲ့ရင်းနှီးနှီးတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့လွှတ်တော်ကိုယ်စားလှယ်တချို့နဲ့တွေ့ဆုံမှုရှိတယ်လို့ဒေါ်အေးဆိုကပြောပါတယ
်။တခြားတော့မဟုတ်ပါဘူးကြည့်ရတော့တော်တော်များများတော့အင်တာဗျူးလာလို့တလို့ပဲအမားတို့ဝင်ကြီးကိုသူတို့ရှေ့ဝင်ကြီးနေတယ်ဘလို့ညှက်ချက်နဲ့အလုပ်လုပ်ပါလေဘလို့ခက်ခဲဘလို့ကြုံသွားခဲ့ပါလေစသဖြင့်ပေါ့လေဟိုတယောက် Senator 6ယောက်ကို6ယောက်ဆိုတော့6ယောက်ကသူတို့လည်းမေးနေတယ်မေးခွန်းလေးတွေရောသူတို့ personal မေးခွန်းလေးတွေရောပါလေးတွေရောမေးသွားတာပါ။များလာပြန်ဟိုရင်းရင်းနှီးနှီးလာဆက်ပြီးစကားပြောတော့တာအဓိကတော့ဒီဖွတ်တော်နှစ်ရက်ကြာမှပူပေါင်းဆောင်ရွက်ဖို့သူတို့လှုပ်ရှင်ပါတယ်သူတို့ကဗာဒင်ညာကူညီပေးရမယ်လို့ညနေကြာမှပဲလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းသူတို့တွေ့ဖို့ရှိပါတယ်အဲ့တိုင်းပြောပါမယ်ပေါ့လေဒါကတော့အရင်ဆုံးသိရတာဝင်ကြီးကိုလာပြီးတော့ကတဲ့ဝန်ကိုဆက်ရင်းနဲ့သူတို့အစီအစဉ်ကိုလာပြောတော့တာပါ
Democracy Partnership Committee ဟာ American Party ကြီးနှစ်ရက်စလုံးကကုစလရီပါဝင်ပြီးအဖွဲ့ဝင်20နဲ့လက်ပဲဆောင်ရွက်နေတာပါ Botswana Democracy နိုင်ငံရဲ့ဥပဒေပြုရေးဆောင်ရွက်ချက်တွေလွှတ်တော်ရေးရာကိစ္စရပ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ဥပဒေပြုရေးပိုင်းဆိုင်ရာတင်နန်းတွေအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကူအညီပေးနေရလဲဖြစ်ပါတယ်ခင်ဗျာ